အောက်တိုဘာလ9ရက်နေ့အစ္စရေးတို့ကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဟာမတ်စ်ခေါင်းဆောင်ယာယာဆင်ဝါနဲ့တခြားစစ်သွေးကြွတွေကိုရာဇဝတ်ကြောင်းနဲ့ဆွဲချက်တင်လိုက်တယ်လို့အမေရိကန်တရားရေးဌာနကပြောပါရယ်။နယူးယောက်မြို့ကဖက်ဒရယ်တရားရုံးကိုတင်သွင်းထားတဲ့အမှုမှာတော့ပြည်ပအကြမ်းဖက်အဖွဲ့အစည်းတွေကိုထောက်ပံ့ကူညီမှုပူးပေါင်းကြံစည်မှုတွေကြောင့်လူမှုတွေတည်ကြည်ထိခိုက်မှုတွေဖြစ်ခဲ့ရတာအပါအဝင်ရာဇဝတ်ကြောင်းနဲ့တိုင်ကြားချက်တွေပါဝင်ပါတယ်။ရှေ့နေကျုံမဲရစ်ဂါလန်ကတော့ဟာမတ်စ်တို့ကျူးလွန်ခဲ့တဲ့လုပ်ရက်အတွက်အပြစ်ပေးနိုင်ရေးအားထုတ်မှုတွေကတခုသာဖြစ်ကြောင်းနဲ့ဒါကတော့နောက်ဆုံးမဟုတ်သေးပါဘူးလို့မနေ့ကဗီဒီယိုနဲ့ထုတ်ပြန်ထားပါတယ်။အမေရိကန်တရားရေးဌာနကတော့ဟာမတ်စ်ခေါင်းဆောင်အပါအဝင်စစ်သွေးကြွအဖွဲ့တွေကိုအမေရိကန်တရားရေးဌာနကဆွဲချက်တင်လိုက်ပေမဲ့ဂါဇာဒေသမှာခိုအောင်နေတဲ့သူတွေကိုလက်တွေ့ထက်သင်္ကေတသဘောထားဖြစ်နိုင်ကြောင်းယူဆပါတယ်။ဆွဲချက်တင်လိုက်တဲ့သူ6ဦးအနက်မှာတော့3ဦးကသေဆုံးသွားပြီလို့လည်းတာဝန်ရှိသူတွေကယုံကြည်ထားကြပါတယ်ရှင်။